ရုရှားကိုယူကရိန်းဘက်ကတံပြန်ထိုးစစ်ဆင်နေချိန်မှာပဲရုရှားရဲ့အဓိကသေးပို့ဆောင်ရေးတရားကြီးဒီနေ့ကာဗွန်လောင်မီလောင်ပျက်စီးသွားခဲ့ရပါတယ်။ကာဗွန်ကြောင့်မီလောင်ပျက်စီးသွားခဲ့ရပါတယ်။ယူကရိန်းလောက်ကနေရုရှားသိမ်းယူထားတဲ့ခရိုင်းမီးယားကျွန်းဆွယ်နဲ့ရုရှားနိုင်ငံခြားဆက်သွယ်ထားတဲ့ဒီတရားကြီးရဲ့ခရိုင်းမီးယားဘက်ကလာတဲ့အချိန်မှာဒီနေ့မနေ့6:09မှာကာဗွန်ပေါက်ကွဲပြီးလောင်စာစီတင်ရင်9စီးမီလောင်သွားတယ်လို့ရုရှားရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကော်မတီကထုတ်ပြန်လိုက်ပါတယ်။ရုရှားသိမ်းယူထားတဲ့ယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတချို့ကိုယူကရိန်းဘက်ကပြန်လည်တိုက်ခိုက်သိမ်းယူနေချိန်မှာ2014ခုနှစ်ကတည်းကရုရှားသိမ်းယူခဲ့တဲ့ခရိုင်းမီးယားဒေသနဲ့ရုရှားကိုဆက်သွယ်ထားတဲ့တခုတည်းသောကက်စ်တရာကြီးဒီနေ့မနေ့ကြီးကြီးမားမားပျက်စီးသွားတာပါ။ရုရှားသမ္မတဗလာဒီမာပူတင်ကလည်းသူရဲ့အမိန့်အရမှာ2018ခုနှစ်ကစဖွင့်ခဲ့တဲ့ဒီတရားကနေရုရှားကလောင်စာဆီပါဝင်ကုန်ပစ္စည်းတွေအဓိကတင်ပို့ခဲ့ပြီးလက်ရှိမှာတော့ရုရှားစစ်ပစ္စည်းတွေကိုယူကရိန်းကိုအဓိကတင်ပို့တဲ့လမ်းကြောင်းဖြစ်လာနေပါတယ်။ယူကရိန်းကိုကြီးကျော်စစ်ဆင်ခြင်းတစ်လျှောက်မှာတော့ဒီတရားကြီးကိုလုံလုံချုံချုံထိန်းထားနိုင်ပါတယ်လို့ရုရှားကပြောလာခဲ့ပြီးတကယ်လို့ယူကရိန်းကဒီတရားကိုတိုက်ခိုက်လိုက်ရင်တော့ပြင်းပြင်းထန်ထန်တုတ်ပြန်ရလိမ့်မယ်လို့လည်းချိန်ချောက်ခဲ့ပါသေးတယ်ခင်ဗျ။